in Burmese.
မြန်မာနိုင်ငံကြီးမှာတော်တော်ရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာ5ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေ9မီတာ1925ရုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျွန်မမြတ်သင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်ကျွန်မသင်ကြီးထိုက်ပါရှင်လုံခြံခံရမှုကနေလွတ်မြောက်လာပြီလာတယ်လို့ဗင်နီဇွဲလားသမ္မတကပြောဆိုလိုက်ပါတယ်။နောက်စင်ကာပူမှာကျင်းပခဲ့တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေတင်မှာတော့အမေရိကန်နိုင်ငံသားဝင်ကြီးကမြန်မာရေးကိစ္စကိုလည်းအလေးပေးဆွေးနွေးခဲ့ပါတယ်။ဒီလိုသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာမှာတော့လူငယ်တဲ့နှစ်30 1988ခုနှစ်ကနိုင်ငံတော်ယဟန်ရှင်လူကျောင်းသားပြည်သူအများဒတိုင်းပြည်လုံးအတိုင်းအတာနဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူထုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့အခုအချိန်ထိပြည်သူလူထုလိုလားတောင်းစားတဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုမရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ကြပါတယ်
။ဒီလိုပြည်သူဒီမိုကရေစီရောဘုံကြီးပေါ့ပြီးခဲ့တာနှစ်30ရှိပြီပေါ့နော်။ဒီလိုဆိုရင်ကကျွန်တော်တို့အဲ88တုန်းကဒီလူထုတောင်းဆိုခဲ့တဲ့အချိန်မီကျွန်တော်တို့ပြည်ဝမရသေးဘူးလို့
ပါတယ်။တကင်ကိုရောမိုင်းကွန်ရက်ကဥထုံးဝင်းငင်းပြောတော့တာပါ။သတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူ Facebook account အတူတွေကိစ္စ American အမတ်တွေစိုးရိမ်နေတဲ့အကြောင်း American အင်ချေယာမဲ့တွေအတွက်အလောက်ကန်အခွင့်အလမ်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိုင်ငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
ပုံတက်ထားတဲ့အဝေးတင်း drone ယာဉ်တွေပါဝင်သူ့ကိုလှုပ်ချံဖို့ချန်စီမှုကနေလွတ်မြောက်လာကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောဆိုလိုက်ပြီးဒီတိုက်ခိုက်မှုတွေအတွက်အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာအပေါ်မှာအပြစ်တင်ပြောဆိုပါတယ်။မနေ့စနေနေ့နောက်ပိုင်းရုပ်မြင်သံကြားကနေမင်ကွန်ပြောထားမှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကလက်ရဝါဒီဒီရဲ့ချန်စီမှုအဖြစ်ပြောဆိုပြီးအိမ်နီးချင်းကိုလံဘီယာနိုင်ငံကိုအပြစ်တင်ပါတယ်။ဖျားသခင်ပြည်သူတွေနဲ့နိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေကသူ့အသက်ခံရမယ့်အရေးကနေကယ်တင်ခဲ့တာဖြစ်တယ်လို့မာဒူရိုကပြောပါတယ်။ဒရုန်းကသူ့စီကိုလာခဲ့ပေမဲ့မြစ်တာနဲ့ကာယံထားခဲ့တယ်။သူနှစ်ပေါင်းများစွာအသက်ရှည်အောင်မှာဖြစ်တယ်လို့လည်းသမ္မတမာဒူရိုကပြောပါတယ်။တိုက်ခိုက်မှုနောက်ွယ်မှာကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ပါဝင်မယ်ဆိုတာကိုသူတန်းတရမရှိဘူးလို့လည်းထပ်လောင်းပြောဆိုပါတယ်။ကိုလံဘီယာအစိုးရတွင်သတင်းရှင်းပြတစ်ခုကတော့သမ္မတဆန်တိုစ်အပေါ်ဆွဆွဲချက်တွေကအခြေမြင့်မရှိဘူးလို့ AFP သတင်းအေဂျင်စီကပြောပါတယ်။ကနေဦးစုံစမ်းစစ်ဆေးမှုတွေအရတော့ငွေကြေးထောက်ပံ့ပေးမှုအများအပြားကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်နေကြတယ်လို့လည်းဗင်နီဇွဲလားသမ္မတကပြောပါတယ်။ဒီအကြမ်းဖက်ဝါဒဆွဲအဖွဲ့တွေကိုသမ္မတဒေါ်နယ်ထရန့်အနေနဲ့တိုက်ဖြတ်ဖို့အစင်းနဲ့ရှိနေမယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကပြောပါတယ်။ကျန်စီသူအများအပြားကိုဖမ်းဆီးထားတဲ့အကြောင်းဗင်နီဇွဲလားခေါင်းဆောင်ကပြောဆိုပေးမယ်အသေးစိတ်ကိုတော့မပြောပါဘူးဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးအခမ်းအနားမှာသမ္မတမာဒူရိုပြောဆိုနေချိန်ပောက်ကွဲသံတွေကြားရတာကြောင့်မာဒူရိုနဲ့တခြားသူတွေကြောက်လန့်ကြဖြစ်ခဲ့ကြတာကိုရုပ်မြင်သံကြားမှာတွေ့မြင်ရပါတယ်ခဏအကြာမှာတော့စစ်သားတွေကအတားစီတွေကိုကြော့ဖြတ်ဝင်လာပြီးအကာအကွယ်ပေးခဲ့ကြပါတယ်ရှင်
ဒီကဲသတင်းဘက်က VOA ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်နေစဉ်အတွင်းတရုတ်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရရတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှန်တောင်းပြည်နယ်ကအငင်းစားပမောက်ခဆွမ်ဝမ်ဂွမ်ကိုစစ်တပ်ပိုင်ဟိုတယ်ကနေတခြားတနေရာကိုရွှေ့လိုက်ပြီးလို့ဟိုတယ်တာဝန်ရှိသူတွေက VOA မန်ရင်ဌာနကိုဒီကနေ့မနက်ပိုင်းမှာပြောကြားခဲ့ပါတယ်အသက်84နှစ်ရှိဖြစ်တဲ့ပမောက်ခဆွမ်ကိုတရုတ်နိုင်ငံအရှေ့ပိုင်းဂျီနန်မြို့ကစစ်တပ်ပိုင်ဟိုတယ်တစ်ခုမှာထိန်းသိမ်းထားတာဖြစ်တယ်လို့သတင်းရင်းမြစ်တွေကပြီးခဲ့ကြတဲ့ရင်းနှီးကပြောကြားခဲ့ပါတယ်ဒီကဲဗုဒ္ဓဟူးနေ့တုန်းက VOA Mandarin ဌာနနဲ့တယ်လီဖုန်းအင်တာဗျူးလုပ်နေစဉ်အတွင်းသူကတရုတ်နိုင်ငံရဲ့ပြည်ပအကူအညီတွေနဲ့အာဖရိကမှာရှိတဲ့တန်တမာရေးဗျူဟာတွေနဲ့ပတ်သက်ပြီးဝေဖန်ခဲ့တာကြောင့်ပမောက်ခဆွန်ဝန်ကွမ်ကိုတရုတ်အာဏာပိုင်တွေကဖမ်းဆီးသွားခဲ့တာပါဒီအင်တာဗျူးအတွင်းမှာတရုတ်အာဏာပိုင်တွေဟာသူ့ကိုတရုတ်အစိုးရကိုဝေဖန်တာတွေမလုပ်နိုင်အောင်တားဆီးတဲ့အနေနဲ့သူ့ရဲ့အိမ်ထဲကိုချိုးဖျက်ဝင်လာနေတယ်ဆိုပြီးတော့ပြောခဲ့ပါတယ်တရုတ်အနာပိုင်တွေဟာသူ့ကိုတခြားတနေရာကိုလွန်ခဲ့တဲ့နှစ်ရက်လောက်ခရဲကရွှေ့ပစ်လိုက်တာဖြစ်တယ်လို့လည်းဟိုတယ်သတင်းရင်းမြစ်တွေကဆိုပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေအတွင်းမှာမြန်မာရေးကိုလည်းအလေးထားဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ
် While reaffirming our support for Myanmar's ongoing democratic transition we also address the important steps required to resolve the continuing humanitarian crisis in the Rakhine state
မြန်မာနိုင်ငံရဲ့လက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံအားပေးတဲ့အကြောင်းရခိုင်ပြည်နယ်ရင်းကလူသားချင်းစာနာထောက်ထားမှုဆန်ရပြဿနာတွေပြည်လဲစေရေးအတွက်အရေးကြီးကြီးဆောင်ရွက်စရာတွေကိုလည်းဆွေးနွေးခဲ့ကြကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးပြောဆိုသွားတာပါ။အာဆီယံအစည်းအဝေးတွေအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့လည်းတီးထံတွေ့ဆုံပြီးဖန်စီထားတဲ့ Writers သတင်းထောင်နှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အာဆီယံအစည်းအဝေးတွေအတွင်းမြန်မာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံခဲ့တာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကိစ္စကိုပြောဆိုခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကလည်း VOA ကိုပြောပါတယ်။ Writer သတင်းထောင်နှစ်ဦးကိုဖန်စီထားမှုအပေါ်အမေရိကန်ကအထူးပဲစိုးရိမ်မကင်းဖြစ်ကြောင်းလည်းထပ်လောင်းပြောပါတယ်။ Writer သတင်းထောင်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ရုံးထုတ်နေတာဖြစ်ပါလေရှင
်။အမေရိကန်နိုင်ငံသားအေးဝန်ကြီးမိုက်ပွန်ပေယိုဟာသူ့ရဲ့အရှိတောင်အာရှခီးစဉ်ကိုဒီကနေ့မှအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုဟာအင်ဒိုနီးရှားနိုင်ငံကနေဒီကနေ့မှပြန်လည်မထွက်ခွာခင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးကိုတန်ဖိုးထားတယ်လို့ပြောကြားခဲ့ပါတယ်။ဝန်ကြီးပွန်ပေယိုဟာစနေနေ့ကတော့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမတ်ဆူဒီနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံသားရဲ့ဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တဲ့အတွင်းသူတို့ဟာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့မြောက်ကိုရီးယားနဲ့တံပြန်အကြမ်းဖက်ဝါဒအပအဝင်ဒေသရင်းလုံခြုံရေးစင်ခေါ်မှုတွေအပေါ်နိုင်ငံပေါင်းစုံပါဝင်လှုပ်ဆောင်ကြဖို့ကိစ္စအပြန်အလှန်ကြိုးစည်းပွားတွေကိုအခြေခံတဲ့တခြားနိုင်ငံသားရဲ့မူဝါဒတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးပွန်ပေယိုဟာစင်ကာပူနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုစနေနေ့မှာသွားခဲ့တာပါစင်ကာပူမှာရှိစဉ်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ပတ်သက်ပြီးတော့သတင်းစကားတွေအများကြီးဖြစ်ပေါ်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟူတို့တယောက်နဲ့တယောက်တွေ့ဆုံလက်ဆွဲနှုတ်ဆက်ပြီးဓာတ်ပုံရိုက်ခဲ့ကြတယ်လို့ဂျက်ကာတာကိုလေနဲ့သွားရောက်နေစဉ်အတွင်းမှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနူဝတ်ကပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဖိုင်းတိုမီတာ16 kHz 1068ညဖိုင်းတိုမီတာ19 kHz 15565နဲ့ဖိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရင်းအန္တရာယ်ကင်းရှင်းရေးထိထိရောက်ရောက်လှုပ်ဖို့နဲ့အကြောင်းနေနာမှာလမ်းသွားလမ်းလာတွေဘေးရနေရဲ့ကင်းရှင်းရေးအကာအကွယ်ပို့ပေးဖို့ခုနှစ်ရက်မြောက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေနဲ့ရဲတပ်ဖွဲ့ကြားမနေ့စနေနေ့ကရုံရင်းဆန်ကပ်ဖြစ်ပါတယ်။ဒက္ကမျိုးတော်ကဒါမွန်ဒီအရက်မှာရာနစ်ချီတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရိုးဖုံးတွေနံပါတ်တုပ်တွေတုံးပြီးနှိမ်နှင်းဖြိုခွက်ခဲ့တယ်လို့ဆန္ဒပြသူတွေကလည်းခြောက်ခဲတွေနဲ့ပြန်ပြီးတော့ပစ်ပေါက်ကြပါတယ်။ကျောင်းသားတွေကိုရဲတွေကရာဘာချီတွေနဲ့ပစ်ခတ်ခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒါပေမဲ့လည်းရဲတပ်ဖွဲ့ဘက်ကတော့ရာဘာကြီးတွေတုံးနေဆိုတာကိုညှင်းပါတယ်။အရေးပေါ်ဌာနကဆရာဝန်အဗ်ဒူရှာဘီယာကတော့သူ့ဆေးရုံကနေကျောင်းသား115ယောက်ကိုကူတာပေးခဲ့ရတဲ့အကြောင်းဒီထဲကတချို့ကတော့ရာဘာကြီးတွေမှန်းလို့ဒဏ်ရာရကြတာလို့လည်းပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါတယ်။ကျောင်းသားတချို့ကတော့အခြေအနေဆိုးဝါးလွန်းကြောင်းလည်းပြောပါတယ်။ဆန္ဒပြသူတွေကကားတွေကိုလည်းဖျက်ဆီးကြပါတယ်။မီတင်ရှုတ်ခံရတဲ့ကားဒီအပါဝင်ဒီတရင်ပါအတွင်ကားအစင်းရေ300ကျော်ဖျက်ဆီးခံရတယ်လို့လဲပြည်ထရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာနေတိုးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတပ်ဖွဲ့ဝင်တွေပူးတွဲပြီးကင်းလက်နေတာကိုအသေခံဘုံခွင်သမားတဦးကတိုက်ခိုက်ခဲ့တာကြောင့်နေတိုးတပ်ဖွဲ့ဝင်3ဦးသေဆုံးသွားတယ်လို့အာဖဂန်မှာရှိတဲ့နေတိုးအထောက်အကူပေးရေးအဖွဲ့ကဒီကနေ့မှကြေညာလိုက်ပါတယ်။ဒါ့အပြင်အမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အာဖဂန်အမျိုးသားတပ်ကစစ်သား2ယောက်လည်းဒီပေါက်ကွဲမှုအတွင်းမှာနိုင်ငံရခဲ့ကြတယ်လို့နေတိုးအထောက်အကူပေးရေးအဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းမှာသေဆုံးသွားသူတွေနဲ့နိုင်ငံရသွားတဲ့သူတွေအပြင်နိုင်ငံရသွားတဲ့အာဖဂန်တပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေတို့လည်းထပ်တူပါနဲ့ကြေကွဲရပြီးတော့ဆူတောင်းပေးနေပါတယ်လို့အာဖဂန်မှာရှိတဲ့နေတိုးအထောက်အကူပေးတပ်ဖွဲ့နဲ့အမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျော်နီကောစန်ကပြောပါတယ်ထိခိုက်သေဆုံးသွားသူတွေရဲ့သက်ဆိုင်ရာအာဏာပိုင်တွေကထိခိုက်သေဆုံးသွားသူတွေရဲ့စရင်ကိုမထုတ်ပြန်ခင်မှာတို့အနေနဲ့ဒီထိခိုက်သေဆုံးသွားသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကို ဘာကြောင့်မထုတ်ပြန်ရသလဲဆိုတာကိုလည်းရှင်းပြခဲ့ပါတယ်ဒီတိုက်ခိုက်မှုဘယ်မှာဖြစ်ပွားတယ်ဆိုတာကိုနေတိုးအထောက်ကူပေးရေးမစ်ရှင်ဖွဲ့ကမပြောခဲ့ပါဘူးဒါပေမဲ့နေတိုးတပ်ဖွဲ့ကမကြေညာခင်နိုင်ပိုင်းလိုမှာတော့တာလီဘန်တွေကအမေရိကန်စစ်တပ်ကိုကပိုးမြို့နယ်ကီလိုမီတာ60အကွာကပါဝင်ခရိုင်မှာတိုက်ခိုက်ခဲ့တယ်လို့ပြောကြခဲ့ပါတယ်ခင်ဗျာ
VOE ရဲ့တင်းငွေနဲ့တင်းနေကိုနားဆင်နေရတာဖြစ်ပါတယ်စီးရီးယားနိုင်ငံတောင်ပိုင်းပြည်နယ်ဆဝေဒါကနေပြီးခဲ့တဲ့လကတိုက်ခိုက်မှုတွေအတွင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလူတချို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အထက်တဦးကိုတပ်ပစ်လိုက်တယ်လို့စီးရီးယားအရေးစောင့်ကြည့်ရေးအဖွဲ့နဲ့ဒေတာရင်းမီဒီယာတွေကပြောဆိုလိုက်ပါတယ်လူငယ်တဦးကိုကွပ်မျက်တုပ်တင်နေတဲ့ပုံတွေကို IS စစ်သွေးချအဖွဲ့ကဖြန့်ဝေခဲ့တယ်လို့စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နောက်သတင်းတွေမှလည်းဖော်ပြကြပါတယ်တပ်ဖြတ်တုတ်တင်ခံရသူကမိခင်ဖြစ်သူနဲ့အတူသူတို့ရွာကနေဖမ်းဆီးခေါ်ဆောင်ခံခဲ့ရတာဖြစ်ကြောင်းဆွေမျိုးဖြစ်သူတွေရဲ့အပြောကိုကိုးကားပြီး AFP သတင်းအေဂျင်စီကဖော်ပြပါတယ်။ဇူလိုင်လ25ရက်နေ့တုန်းကစဝေးဒါပြည်နယ်ရဲ့မြို့တော်နဲ့ရွာတွေကအိမ်တွေကို IS စစ်သွေးချတွေကဝိုင်းရောက်စီးနင်းတိုက်ခိုက်ခဲ့ကြပြီးအရက်သားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အမျိုးသမီးတွေနဲ့ကလေးငယ်တွေကတော့ဖမ်းဆီးခေါ်ဆောင်သွားကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အာရှအားကစားပြိုင်ပွဲကိုလူတွေစိတ်ဝင်စားလာအောင်လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဦးဆောင်ပြီးတော့အင်ဒိုနီးရှားနိုင်ငံသား6000ကျော်ကျော်ဟာဒီကနေ့တနင်္ဂနွေနေ့မှာတော့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာနဲ့လမ်းဒီပေါ်ဂျကာတာမြို့ကလမ်းဒီပေါ်မှာထွက်ပြီးတော့ကပြခဲ့ကြပြီးတော့ကမ္ဘာစံချိန်တင်နိုင်ဖို့ကိုလည်းကြိုးပမ်းခဲ့ကြပါတယ်အာရှတိုင်းရဲ့အကြီးဆုံးအားကစားပြိုင်ပွဲဖြစ်တဲ့အာရှအားကစားပြိုင်ပွဲကိုအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာနဲ့ဆူမာတရာကျွန်းကပလမ်ပန်းမြို့တို့ကအင်ရှင်အဖြစ်ပူးတွဲကျင်းပကြမှာဖြစ်ပါတယ်အာရှအားကစားပြိုင်ပွဲကိုတော့ဩဂတ်လ18ရက်နေ့မှာစတင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့ကြတာပါအခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်လွန်ခဲ့တဲ့နှစ်30 1988ခုနှစ်ကနိုင်ငံတဝန်းယဟန်ရှင်လူကျောင်းသားပြည်သူအများတိုင်းပြည်လုံးအတိုင်းအတာနဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူထုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့လို့အခုအချိန်ထိပြည်သူလူထုလိုလားတောင်းတာတဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူ့အခွင့်အရေးတွေမရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်။အဓိကကတော့2008အခြေခံဥပဒေကြောင့်ဖြစ်ပြီးအခြေခံဥပဒေပြင်ဆင်နိုင်ရေးအပါအဝင်၈လေးလုံးလူထုရေးတော်ဘုံကြီးရဲ့အဓိကဘုံရည်မှန်းချက်ဖြစ်တဲ့တိုင်းပြည်မှာစစ်မှန်တဲ့ဒီမိုကရေစီစနစ်ရရှိအောင်ပြည်ရင်းပြည်ပဒီမိုကရေစီအင်အားစုတွေဆက်လက်ကြိုးပမ်းသွားဖို့လည်းတိုက်တွန်းထားပါတယ်။၈လေးလုံးနှစ်30ပြည်အခမ်းအနားကျင်းပဖို့ပြင်ဆင်နေတဲ့မြန်မာပြည်ကအခြေအနေအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့မှာကျင်းပပြီးစီးသွားတဲ့အခမ်းအနားတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။1988ခုနှစ်မှာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်ယဟန်ရှင်လူကျောင်းသားပြည်သူအပေါင်းလမ်းမတွေပေါ်ထွက်ပြီးဆရာနာရှင်ကိုဆန့်ကျင်တိုင်းပြည်အတွက်စစ်မှန်တဲ့ဒီမိုကရေစီရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဟာဆိုရင်လာမယ့်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း30တိတိပြည့်မြောက်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားအစိုးရတရက်အုပ်ချုပ်တဲ့အထိအုပ်ချုပ်ရေးအာဏာကိုရယူနိုင်ခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးအပြောင်းအလဲတွေမတွေ့ရဘဲရှစ်လေးလုံးလူထုရေးတော်ဘုံကြီးကနေပြည်သူအများလိုလားတောင်းတခဲ့ကြတဲ့စစ်မှန်တဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူ့အခွင့်အရေးတွေအပြည့်အဝရဖို့ကတော့စိန်ခေါ်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရတော့မယ်လို့ပြည်တွင်းပြည်ပဒီမိုကရေစီအင်အားစုတွေကထောက်ပြပါတယ်။ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံတဝန်းကျင်းပဖို့ပြင်ဆင်နေကြပြီးအဓိကကတော့ရှစ်လေးလုံးရေးတော်ဘုံကနေလူထုတောင်းဆိုခဲ့တဲ့ဒီမိုကရေစီစနစ်ကိုရရှိဖို့ဆိုရင်တော့2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်မယ်လို့ဆရာကြီးသခင်ကိုရောမိုင်းကိုရက်ကဦးထိုးဝင်းကြီးကအခုလိုသုံးသပ်ပါတယ
်။ရှစ်လေးလုံးဒီဒီမိုကရေစီရေးတော်ဘုံကြီးပေါ့ပြီးခဲ့တာနှစ်30ရှိပြီပေါ့နော်။ဒီလိုကတော့အဲဒီ88တုန်းကဒီလူထုတောင်းဆိုခဲ့တဲ့အခြေအနေတွေကျွန်တော်တို့ပြည်ဝအရာပြည်ကြီးလိုပဲဖြစ်ပါတယ်။အဲဒီတုန်းကတော့ကျွန်တော်တို့ကဟိုတရက်စီရဖွဲ့ကြီးရဲ့ပါတီစိုးစနစ်ကိုတောင်းဆိုခဲ့တာပေါ့။အဲဒီမှာဒီမိုကရေစီရရှိရေးပါလဲဒါပြောခဲ့ကြတာပေါ့နော်။အဲဒီမိုကရေစီအခြေခံခွင့်ရေးတွေအနေနဲ့ခုချိန်မှာကျွန်တော်ကစစ်သားကိုလူလက်စားပြောဆိုခွင့်မျိုးရှိရဲ့ပြောခဲ့နေပါဘူး။အဲ့လိုလိုက်တွေကတရှိတာမျိုးကျိုးလို့ရ ်ပါမယ်ဒီနေ့ချိန်ဒီမှာကျွန်တော်တို့ကြုံနေရတဲ့အဲဒီစိတ်ခေါ်မှုတွေအဲဒီဖွဲ့စည်းပုံခြေကောက်တွေဒေါ်လာရှိဖွဲ့စည်းပုံခြေကောက်တွေရှိနေရတဲ့
ရှင်လေးလုံးရဲတော်ဘုံကြီးအတွင်းမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြတဲ့ရဟန်းရှင်လူပြည်သူတွေကိုစစ်တပ်ကနေအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်နိုင်ငံတဝန်ထောင်ထဲချီပြီးတည်ဆုံခဲ့ကြရပါတယ်အဲ့ဒီတော့ကတည်ဆုံပြောင်းဆုံခဲ့ရတဲ့ဒီမိုကရေစီရဲ့လှုံ့ဆော်သူပြည်သူတွေရဲ့စိတ်ရင်အတိအကျသိနိုင်ရေးအတွက်ကိုလည်း88မျိုးဆက်တွေကမှတ်တမ်းပြုစုနေကြပါတယ်မနေ့ပြန်ဩဂုတ်လ6ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာတော့88မျိုးဆက်ကျောင်းသားတွေစုပေါင်းပြီးတော့ရှစ်လေးလုံးနေ30ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ရှစ်လေးလုံးရဲတော်ဘုံကြီးရဲ့အထိမ်းမဲ့သမိုင်းဆိုင်ရာအထောက်အထားသတင်းမှတ်တမ်းတွေကျောင်းသားလှုံ့ဆော်မှုတွေရဲ့သမိုင်းမှတ်တမ်းတွေကိုတင်ဆက်ထားတဲ့ရှစ်လေးလုံးသမိုင်းပြတိုက်ကိုဖွင့်လှစ်ပြသမှာဖြစ်ပြီးမြန်မာပြည်ဒီမိုကရေစီရဲ့နှစ်30ခီးအပါအဝင်တိုင်းရင်းသားတန်းတူညီမျှရေးဖက်ဒရယ်ပြည်ထောင်စုနဲ့မြန်မာနိုင်ငံရေးမြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်စတဲ့ခေါင်းစဉ်တွေနဲ့ရှစ်လေးလုံးကျောင်းသားမျိုးဆက်တွေဒီမိုကရေစီအင်အားစုတွေကဥဆောင်ဆွေးနွေးကြမှာဖြစ်တယ်လို့ရှစ်လေးလုံးမျိုးဆက်ကျောင်းသားကောင်းဆောင်တဦးဖြစ်ခဲ့တဲ့ဦးသက်ထွန်းကအခုလိုရှင်းပြပါဗျာ
။ကျောင်းရဲ့နေ့နဲ့ရှင်းနိုင်ခွင့်ရစမယ်။ဒီရှစ်ရက်နေ့နေ့လည်း12နာရီမှာတည်ဝင်ခန္ဓာအကုန်လုံးပြီးမယ်။မနေ့ပြန်တော့ပြောဥစားကမနေ့ရှင်းနိုင်ခွင့်မှာအခမ်းအနားဖွင့်မယ်။နော်အဲ့အခမ်းအနားဖွင့်တဲ့ဥစ္စာကတော့အာစီမာပဲအခမ်းအနားဖွင့်ပွဲကိုလုပ်လိုက်မယ်ပြောမယ်အာစီမာကအဓိကပြကန်းတွေရှိရဲ့နော်ဒီရှင်လေးလုံးနဲ့ပတ်သက်တဲ့သမိုင်းကြောင်းပြကန်းတွေရှိမယ်နောက်တစ်ခါနိုင်ငံချင်းသားတွေနဲ့ပတ်သက်တဲ့တော့ ADP ပြကန်းရှိမယ်နောက်က AB ကရဲဘော်တွေကလာတဲ့ AB တွေနဲ့ပတ်သက်တဲ့ပြကန်းတွေရှိမယ
်ဒီ
ကနေစပြီးတော့ဆွေးနွေးမှာကပထမဆုံးစဆွေးနွေးမှာကမြန်မာဒီမိုကရေစီရဲ့နှစ်30ခရီးဒုတိယပိုင်းဆွေးနွေးပွဲကကြတော့တိုင်းရင်းသားများတန်းတူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုအဲ့ဒါက6ရက်နေ့အစီအစဉ်9ရက်နေ့ကျတော့မနေ့9နာရီကနေပြီးတော့စမယ်ဆွေးနွေးပွဲကိုမြန်မာနိုင်ငံရေးနဲ့ဆရာနာရှင်စနစ်ဆွေးနွေးပွဲခေါင်းစဉ်3ခုနဲ့အပိုင်း3ပိုင်းအဖြစ်ဆွေးနွေးမယ်အရှိန်အနေမှာတော့အာစီထဲမှာပဲအခမ်းအနားကိုအပြည့်အစုံကျင်းပမယ်
မြန်မာနိုင်ငံမှာရှစ်လေးလုံးနှစ်30ပြည့်အခမ်းအနားတွေကျင်းပဖို့ပြင်ဆင်နေကြချိန်မှာပဲနိုင်ငံတကာရောက်ဒီမိုကရေစီအင်အားစုတွေကလည်းရှစ်လေးလုံးအခမ်းအနားတွေကိုစုပေါင်းကျင်းပနေကြပါတယ်ဩဂုတ်လ၄ရက်နေ့ကကနေဒါနိုင်ငံတော်ရန်တိုမြို့မှာကျင်းပခဲ့တဲ့ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကိုတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့နိုင်ငံတကာကဒီမိုကရေစီအင်အားစုတွေတက်ရောက်ခဲ့ကြတဲ့အကြောင်းအခမ်းအနားပြည့်မြောက်ရေးဦးဆောင်သူတူဖြစ်တဲ့88မျိုးဆက်ဒီမိုကရေစီရဲ့လှုပ်ရှားသူတူဖြစ်တဲ့ဦးညွန့်လှကပြောပြပါတယ်
ကျွန်တော်တို့ဒီကနေဒါမှာရှင်းလေးလုံးခန္ဓာကိုမနေ့ကအစီအစဉ်နှစ်ပိုင်းခွဲပြီးတော့လုပ်ပါတယ်ရှင်းလေးလုံးနဲ့ပတ်သက်တဲ့အကြောင်းအရာတွေကြပြရွတ်ဆိုွဲတွေရှင်းလေးလုံးအကြောင်းဟောပြောတာတွေနောက်တစ်ခုနိုင်ငံတကာမှာရှိနေတဲ့ရောက်နေတဲ့အုပ်စုတွေပေါ့အထူးသဖြင့်အမေရိကန်နဲ့ကနေဒါမှာရှိနေကြတဲ့ရဲဝေးက88ရဲဘော်ဟောင်းများတွေကလည်းလာရောက်ပြီးတော့စကားပြောကြပါတယ်အဲနောက်ဒုတိယပိုင်းအစီအစဉ်မှာတော့ရှစ်လေးလုံးတိုက်ပွဲဝင်တချင်များကိုတီးဆိုခဲ့တဲ့အစိုးရကိုမောင်းကနေပြီးတော့ကြောက်လာတဲ့အပိဒါကိုသူ့ရဲ့တိုက်ပွဲဝင်ဒီမိုကရေစီတချင်များနဲ့ပြေပေါ်တာကိုတွေ့ရပါတယ်
ဩဂုတ်လ၄ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုမြောက်ကိုရိုင်းလိုင်းနာပြည်နယ်ချမ်ပါဟင်းမှာလည်းရှစ်လေးလုံးနှစ်30ပြည့်အခမ်းအနားမှာတော့မြန်မာဒီမိုကရေစီရေးနဲ့လက်ရှိနိုင်ငံရေးအခင်းအကျင်းတွေကိုသုံးသပ်ဆွေးနွေးခဲ့ကြတယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုအောင်တန်းကအခုလိုပြောပြပါတယ
်။ရှစ်လေးလုံးနှစ်30ပြည့်ပြည်မှာလည်းဒီအကြီးအကျယ်ချက်တွေကတော့ပဋိကတော့ကျွန်တော်2008ဖွဲ့စည်းပုံကြီးကတော့ကျောင်းလမ်းပြည့်စုံတဲ့ဦးစစ်တပ်အောက်မှာပဲသွားပြီးတော့ဟလာဆိုရတဲ့အရှိနေရဆိုတဲ့ပုံမှာလည်းကျွန်တော်တို့ကြောင်းလဲဖို့ဆိုတဲ့ဟာမျိုးတွေရှိသလိုတိုင်းလာအင်အားစုတွေကလည်းဒီဖက်ဒရယ်ပြောင်းလို့စနစ်ကိုလိုအပ်တယ်ဆိုတဲ့အကြောင်းတွေကိုပြောတဲ့တိုင်းလာအင်အားစုတွေကတော့ပြောတဲ့ဥစ္စာတွေရှိပါတယ်ကျွန်တော်တို့ရဲ့ဆောင်းတောင်းဆိုမှုတွေကတော့ပြည်စုံတွေကိုဒီချီလေးလုံးရဲ့အကြီးအကျယ်မှန်ချက်ပိုင်းနိုင်ငံတော်ကပြည်စုံတင်ဖြစ်နေ
မြန်မာနိုင်ငံမှာအကြီးမားဆုံးလူထုအုံကြွမှုကြီးဖြစ်ခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးနှစ်30တင်းတင်းပြည့်တဲ့နေ့လာမယ့်ဩဂုတ်လ10ရက်နေ့ကြာရောက်ချိန်မှာလဲရန်ကုန်မန္တလေးပါဝင်ပြည်နယ်နဲ့တိုင်းအသီးသီးမှာရှစ်လေးလုံးမှာပါဝင်ခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေကျောင်းသားတွေလူငယ်မျိုးဆက်တွေနဲ့လူခွေရဲတက်ကြွလှုပ်ရှားသူတွေကရှစ်လေးလုံးနှစ်30ပြည့်အထိမ်းမှတ်ပွဲတွေကျင်းပမှာဖြစ်တယ်လို့ရှစ်လေးလုံးရဲတော်ဘုံအတွင်းမှာအသက်ပေးခဲ့ကြတဲ့ဒီမိုကရေစီရဲလှုပ်ရှားသူတွေအတွက်စွန့်သွတ်အမျှဝေတဲ့အလှူဒါန်းပွဲတွေကိုလည်းကျင်းပကြမှာဖြစ်ပါတယ်ရှင်ဒါရှင်များရှင်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးနေဆက်ဒေသတွေကနေတစင်ပြည်ပနိုင်ငံတွေကိုရောက်သွားခဲ့ကြတဲ့ ဒီမိုကရေစီအင်အားစုတွေနဲ့ပြည်တွင်းမှာရှိတဲ့အင်အားစုတွေကနေ့ချိန်ထိတကွဲတပြားစီဖြစ်နေကြဆဲပါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေထင်သလောက်ခရီးမရောက်ဖြစ်နေတဲ့အချိန်မှာတော့ပြည်တွင်းမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်ပရောက်နေကြသူတွေပူးပေါင်းလှုပ်ဆောင်မယ်ဆိုရင်ပို့ပြီးတော့အဆင်ပြေခရီးတွေမလားဒီအင်အားစုတွေဘာကြောင့်အခုချိန်ထိမပေါင်းစည်းနိုင်သေးတာလဲဆိုတော့တောတာရှင်ရဲ့အမြင်ကိုတော့အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုံးဖုန်းနံပါတ်က12392382555လေးဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေတဆင့်ပေးပို့လို့ရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။
အင်္ဂါနေ့ဒိုင်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ American Science သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ Facebook လူမှုကွန်ရက်ဆာမျက်နှာမှာနိုင်ငံရေးအရာသဘောထားကွဲစီတဲ့သတင်းစကားတွေအများအပြားဖြန့်ချီတဲ့လူမှုကွန်ရက်အကောင့်အတု32ခုကိုပိတ်ပြီးတဲ့အကြံမှာပဲ American ပြည်သူတွေကိုရှုပ်ရှုပ်ထွေးထွေးပစ်စီပြီးနှစ်ချမ်းကွဲအောင်လုပ်တဲ့ရုရှားတွေရဲ့ဂျိုးပန်းမှုဟာပြင်းထန်ပြီးဖျက်လို့ဖျက်ဆီးဖြစ်စေတဲ့လုပ်ရပ်ဖြစ်တယ်လို့American လွှတ်တော်အမတ်တွေကိုသတိပေးလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA သတင်းတော် Michael Bowman သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှဖြစ်ပါတယ်
။ American လွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရက်တရာတော့မလိုတော့တဲ့အချိန်မှာ Cyber Internet နဲ့လူမှုကွန်ရက် Media သူတေတီတွေစီကနေပြီးတော့သတိပေးချက်တွေထွက်ပေါ်လာခဲ့ပါတယ်။ John Kelly Graphica အဖွဲ့ရဲ့အမှုဆောင်ရာရှိချုပ်ဖြစ်ပါတယ
်။ Russian manipulation did not stop in 2016.After election day, the Russian government stepped
on Russia ရဲ့လူသလိုကြိုးကန်ပုံဖော်နေတာတွေဟာ2016မှာရမသွားပါဘူးရုပ်ောက်ပွဲပြီးတာနဲ့ရုရှားအစိုးရကပို့ပြီးတော့အချိန်ဟုန်မြင့်လှုပ်ဆောင်လာပါတယ
် Facebook ရဲ့ကြားပြတ်ဆက်ရသတင်းကလည်းဒီပြဿနာရှိတယ်ဆိုတာကိုအတည်ပြုခဲ့ပါတယ် Mark Warner ဟာ Democrat အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်တဦးဖြစ်ပါတယ
် Russian backed operatives continue to infiltrate and manipulate social media
ရုရှားနောက်ခံပေးထားတဲ့ hacker တွေကအမေရိကန်နိုင်ငံထဲမှာနိုင်ငံသားတွေချင်းချင်းလူမှုကွန်ရက်တွေပေါ်မှာပြောဆိုဆွေးနွေးနေရတယ်ကိုခိုးဝင်ပြီးသူတို့လိုလိုလမ်းကြောင်းကိုပုံဖော်တာတွေဆက်လုပ်နေပါတယ
် Republican ထက်လွှတ်တော်အမတ် Richard Barr ကတော့အခုလိုပြောပါတယ
် Social media is the modern public forum
လူမှုကွန်ရက်မီဒီယာတွေဟာဒီကနေ့ခေတ်ရဲ့လူလူစကားဝိုင်းတွေဆွေးနွေးခန်းတွေဖြစ်ပြီးတော့ကျွန်တော်တို့ကိုနှစ်ချမ်းကွဲအောင်ဒါကိုအသုံးချနေပါတယ
် Republican ထက်လွှတ်တော်အမတ် Susan Collins အပါဝင်ဒီကြားနာပွဲကိုတက်ရောက်ခဲ့ကြတဲ့American လွတ်တော်အမတ်တို့ကလည်းသူတို့ရဲ့စိတ်ပြတ်မှုတွေကိုအခုလိုဖော်ပြခဲ့ကြပါတယ
်။ We impose sanctions on Russia. They seem to have done no good when it comes to this.
ကျမတို့ရုရှားကိုတံခါပိတ်ဆို့မှုတွေချမှတ်ခဲ့တယ်။ဒါပေမဲ့အဲ့ဒီတံခါပိတ်ဆို့မှုတွေဟာဒီလိုကိစ္စတွေမှာတော့ဘာမှထျောက်တဲ့ပုံမပေါ်ပါဘူး
။မဲဆက်စီအုံးရေးလေးပေါ်မှာပြည်ပဩဇာလွှမ်းမိုးမှုကိုတိုက်ဖြတ်ဖို့ခြေလှမ်းနေနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်အမှုဆောင်အရာရှိတွေဟာရှိလာမှာထွက်ဆိုသွားဖို့ရှိတယ်လို့လော့တော်ထောက်လိုင်းကော်မတီကကြေညာခဲ့ပါတယ
် Facebook, Instagram, Twitter, Google and YouTube still have a lot of work
Facebook, Instagram, Twitter, Google နဲ့ YouTube Internet ဆက်မျက်နှာတွေအနေနဲ့အများကြီးလုပ်ဖို့လိုပါတယ
်ဒါပေမဲ့ဒီလောက်နဲ့လုံလောက်မှုရှိပါမလားလို့မေးခွန်းတွေထုတ်ခဲ့ကြပြီး New Knowledge အဖွဲ့ကသူရနာဆိုင်ရာညွန်ကြားရေးမှူး René Dresser ကတော့အခုလိုပြောပါတယ
် The social media platforms cannot and should not be the sole defenders of democracy and public discourse.So, we recommend immediate action to identify
လူမှုကွန်ရက်မီဒီယာတွေကပဲဒီမိုကရေစီနဲ့လူထုတွေရဲ့အွန်လိုင်းရေးသားချက်တွေကိုကာကွယ်ပေးတာမျိုးမဖြစ်နိုင်သလိုဖြစ်လဲမဖြစ်သင့်ပါဘူး။ဒါကြောင့်ရွေးကောက်ပွဲစည်းရုံးရေးတွေမှာမကောင်းတဲ့ဩဇာလွှမ်းမိုးမှုတွေကိုဖော်ထုတ်ဖော်ရှားပြီး2018ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်တဲ့နေရာမှာလူထုကိုပညာပေးဖို့အတွက်အ мян ဆုံးလှုပ်ဆောင်ကြဖို့ကျမတို့အနေနဲ့အကြံပြုပါတယ်။
ရုရှားဆုံးသမ်းစစ်ဆေးရေးတွေကိုတနစ်ကြာအောင်လှုပ်ဆောင်လာပြီးနောက်မှာတော့ရုရှားစိုးရကဘာတွေလုပ်နေသလဲဆိုတာကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိလာတယ်လို့အထက်လွှတ်တော်အမတ်မာကိုရူဘီယိုကပြောပါတယ
် This is really no nothing less than informational warfare. This is just another type of warfare to weaken an adversary.
ဒါသတင်းချက်လက်ဆိုင်ရာစစ်ပွဲတွေပိုးပါတယ်ဒါကရန်သူကိုအားနည်းတော့လှုပ်တဲ့နောက်ထပ်စစ်ပွဲတစ်မျိုးပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအမေရိကန်ပြည်ထောင်စုကိုရန်သူလိုပဲမြင်ထားတာပါ
တကယ်လို့သာနိုဘာလမှာကျင်းပမဲ့လွတ်တော်ကြားပြတ်ရွေးကောက်ပွဲဒီမှာရုရှားကဝင်ရောက်နှောက်ယှက်တယ်လို့အမေရိကန်ထောက်လှမ်းရေးကသတင်းပို့ခဲ့မယ်ဆိုရင်ရုရှားနိုင်ငံပေါ်နောက်ထပ်တံခါးပိတ်ဆို့မှုအစ်စ်တွေချမှတ်ဖို့အတွက်ဥပဒေကြမ်းတရက်ကိုလည်းအထက်လွှတ်တော်အမတ်ရူဘီယိုကပူးတွဲရေးဆွဲနေပါတယ်ခင်ဗျာ
ကိုရရန်နိုင်ပါရှင် အခုဆက်ပြီးတော့ American San Francisco မှာအင်ယာမဲရီတွေအလောက်ကန်ခွင်လန်းအကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်။ American ပြည်အောင်စု San Francisco မြို့ကနီးပညာကုမ္ပဏီတွေတိုးချဲ့စီကားနေပေမဲ့အင်ယာမဲရီနဲ့ဒေသခံတွေအတွက်ကတော့အလောက်ကန်ခွင်လန်းသိမ့်မရပါဘူး။အင်ယာမဲဖြစ်ခဲ့ဘူးသူတယောက်ကအင်ချီယာမဲရီနီးပညာကုမ္ပဏီမှာအလုပ်ရဖို့အတွက်ကြိုးပမ်းပေးနေတယ်မှာ။ကိုငင်းညံပြောပြမှာပါရှင်
။
ကျွန်တော်အင်ဂျင်မဲဖြစ်ခဲ့တာ18နှစ်ကြာပါပြီ18နှစ်လုံးလမ်းမတွေပေါ်မှာဇွန်ဘီဖုတ်ကောင်တွေလိုနိမ့်နိမ့်ညံ့ညံ့သွားနေခဲ့တာပ
ါဆန်ဖရန်စစ္စကိုမြို့ရဲ့အကျန်းဆုံးရက်ကွက်တစ်ခုဖြစ်တဲ့တန်တာလိုင်းရက်ကွက်ကလူအလုံးနီးပါးကိုသူသိပါတယ်ဒီနေရာမှာအခုဆိုရင် Twitter Airbnb နဲ့ Uber လိုကုမ္ပဏီတွေလာဖွင့်ထားတာပ
ါ
ကုမ္ပဏီတွေကဒီရက်ကွက်မှာလာဖွင့်ကြပါတယ်ဒါပေမဲ့တခြားဒေသကတခြားနိုင်ငံကလူတွေခေါ်လာပြီးကျွန်တော်တို့ရက်ကွက်မှာအလုပ်လာလုပ်တာပါ
ဒါဟာအင်ဂျင်ရာမဲဖြစ်ခဲ့ဘူးသူနီးပညာသမားဒန်နီယယ်ဟန်နရီဖို့ခတ်ခဲတဲ့အခြေအနေဖြစ်ပါတယ
် Us against the tech guys
အခြေအနေကတော့နီးပညာသမားတွေနဲ့ရှင်ရမှာပါပဲဒီအလုပ်မှာဘယ်လိုလုပ်မလဲကျွန်တော်နီးပညာကိုဘယ်လောက်ကြိုက်တယ်လဲဆိုတော့တကယ်ချင်းနေသိပါတယ်အဲ့ဒါနဲ့နီးပညာသမားအဖြစ်လုပ်ခိုင်းပါတယ်ကျွန်တော်ကလည်းလုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ
်အဲ့ဒါနဲ့ဆွေးမွားကစတင်လှုပ်ရှားပြီး Google တို့ Microsoft တို့ကိုတိုက်ရိုက်တိုက်တွန်းခဲ့ပါတယ
်။ Not going to come in my neighborhood anymore my people.
ကျွန်တော်တို့ရက်ွက်ကိုလာပြီးတော့ဒီကလူတွေကိုလစ်လျူရှုထားလို့မရပါဘူး။ကျွန်တော်တို့လမ်းနောက်မှာရပ်ပြီးအလုပ်ရှာနေတာကိုမသိကြအောင်ဆောင်လို့မရပါဘူး။ခင်ဗျားတို့လုပ်ငန်းမှာကျွန်တော်တို့ကိုလည်းထည့်သွင်းရပါမယ်
။ company တွေကလည်းတုံ့ပြန်တဲ့အထွတ်အလုံးအံ့ဩသင့်ခဲ့ပါတယ်။အဲ့ဒါနဲ့ဆွေးမွားကလည်းကုတ်တန်တာလိုင်းကိုတီထောင်ပြီးအလုပ်အတွက်အဆင်သင့်ဖြစ်စေအောင်တဲ့ရင်ပတ်6ပတ်ကြာသင်ကြားပေးပါတယ
် HTML CSS နဲ့ JavaScript တွေကိုသင်တာပ
ါကုတ်တန်တော်လိုက်ចောင်းသားတွေဟာနီးပညာကုမ္ပဏီကြီးတွေကိုသွားလည်ပြီးမေးခွန်းတွေမေးသလိုဝန်ထမ်းတွေစီကလည်းသင်ယူကြပါတယ
် Why don't you just do a whole 180 degree turn and then come back Yes
We're trying to create alternative pathways
ကျမတို့ကအလုပ်တင်မဲ့ဖြစ်ဖြစ်တခြားနီးတစ်ခုခုနဲ့ပဲဖြစ်ဖြစ်အလုပ်ရရှိစေဖို့ကူညီတာပါ
သင်တန်းကတော့အခမဲ့ဖြစ်ပြီးတချို့လူတွေအတွက်ကွန်ပျူတာတောင်ပေးပါတယ
် They should have a slogan like သူရှိမှာစောင့်မုတ်တောင်လှုပ်ထားတင်ပါတယ်လမ်းဘေးဘွားကနေတင်းကနန်းလစာကို6ပတ်တွင်မှာရှာနိုင်စီရမယ
်ကျောင်းသားတချို့ပဲနီးပညာအလုပ်ကိုအချိန်ပြည့်အလုပ်ရသွားပေမဲ့အများစုကတော့တခြားအလုပ်တွေရသွားကြပါတယ
် Seeing yourself as being able to be employed again and
အလုပ်ရနိုင်တယ်လို့ကိုယ့်ဘာသာကိုမြင်လာရင်ကိုယ်တိုင်အလုပ်မရရင်တောင်တခြားအလုပ်ရနိုင်ပါတယ်ဒါမျိုးလှုပ်ရှားမှုကလူတွေကိုစီးရဲရင်းတွေကဆွဲထုတ်ဖို့အရန်ကိုအရေးကြီးပါတယ
်အခုလိုလှုပ်တဲ့အတွက်ចောင်းသားတွေကလည်းတက်တက်ကြွကြွဖြစ်လာပြီးရက်ကွက်အတွက်ကုတ်တန်တာလိုင်းအတွက်လည်းအချိန်နေကောင်းလာစေပါတယ်ခင်ဗျာ
ကိုငင်းညက်ပါရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင်
ပုံတက်ထားတဲ့ဝေဒင်ဒရုန်းယာဉ်နဲ့အပါဝင်သူ့ကိုလှုပ်ချံဖို့ကြံစီမှုကနေလွတ်မြောက်လာကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကပြောဆိုပြီးဒီတိုက်ခိုက်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာနိုင်ငံအပေါ်မှာအပြစ်တင်ပြောဆိုပါတယ်။မနေ့စနေနေ့နှောင်းပိုင်းရုပ်မြင်သံကြားကနေမင်းကွန်းပြောတာမှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကလက်ဝဲဝါဒီဒီရဲ့ကြံစီမှုအဖြစ်ပြောဆိုပြီးအင်းကြီးချင်းကိုလံဘီယာနိုင်ငံကိုအပြစ်တင်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်က VOA ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်နေစဉ်တရုတ်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရရတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှန်နောင်းပြည်နယ်ကငိမ့်စားပေါမောက်ကဆွန်ဝမ်ဂွန်းကိုစစ်တပ်ပိုင်ဟိုတယ်ကနေတခြားတနေရာကိုရွှေ့လိုက်ပြီလို့ဟိုတယ်တာဝန်ရှိသူတွေက VOA Mandarin ဘာသာဌာနကိုဒီကနေ့မနေ့ပိုင်းမှာပြောဆိုခဲ့ပါတယ်စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေအတွင်းမှာတော့မြန်မာရေးကိုလည်းအလေးထားဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုပါရယ်မြန်မာနိုင်ငံရဲ့လက်ရှိဆောင်ရွက်နေကြတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံအားပေးကြောင်းရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမှုဆန္ဒပြဿနာတွေပြည်လဲစေရေးအတွက်အရေးကြီးဆောင်ရွက်စရာတွေကိုလည်းဆွေးနွေးခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါရယ်ရှင်
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech ဇော်ညိုက်ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Juru ကထုတ်လွှင့်ပေးမယ် VOA TV Magazine စီစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.